င်ပြည်နယ်ကနေတရုတ်ပြည်ယူနန်ထိတွေ့တန်းထားတဲ့ဓာတ်ငွေပိုက်လိုင်းဟာလုပ်ငန်းတွေစတင်နေပြီဖြစ်ပေမဲ့ပိုက်လိုင်းဖြတ်သွားတဲ့ဒေသတစ်လျှောက်ကဒေသခံတွေရဲ့နစ်နာချက်တွေဟာအခုချိန်ထိပြေလည်ခြင်းမရှိသေးဘူးလို့သိရပါတယ်။ဒီကိစ္စတွေကိုဆောင်ရွက်ဖို့အဖွဲ့၁၈ဖွဲ့ပါဝင်တဲ့မြန်မာတရုတ်ပိုက်လိုင်းစောင့်ကြည့်ကော်မတီကနေဆောင်ရွက်နေပါတယ်။ဒီအဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူမစနိုးကအခုလိုပြောပြပါတယ်
။ဒီဘက်ကဒီနေ့နဲ့တိုင်းလေးခုကပေါ့နော်။ဒီနေ့နှစ်ခုတိုင်းနှစ်ခုကဆက်ဆိုင်တဲ့ဆက်ရှိဖို့ဖွဲ့ထားတာဗျ။တပ်ဖြူဆိုတဲ့ network ပါတယ်။တပ်ဖြူဆိုတဲ့ network ပါတယ်။ Now Sky ပါတယ်။နော်မဒေးမဆုံဖွံ့ဖြိုးတိုးတက်ရေးအသင်းပေါ့နော်အဲ့ဒါဒေတာဆန်နေပဲမဒေးဖွံ့ဖြိုးတိုးတက်ရေးအသင်းကခေါင်းဆောင်ကိုထွန်းကြည့်ဆိုရင်ပုံမဆစ်ရှင်နဲ့အဲ့ TMBC ရုံရှိမှာဆန္ဒပြလို့ပေါ့နော်ပုံမဆစ်ရှင်နဲ့တရားစွန့်ခံရတဲ့သူပါဗျကျွန်တော်တို့ဖွဲ့က Riot Development Foundation ကတော့ခံမေးပေါ့နော်ဟုတ်ကဲ့ဆိုတော့တမောင်းပေါ့ချင်းထိနေရေးဆိုင်ရာကတော့ဟောပါတယ်ဗျမန္တလေးကမန္တလေးစိတ်ရောက်ဆို
မစနိုးပြောသွားတာပါဒီဘွဲ့ဟာဒေတာလိုက်ဒေတာကန်တွေရဲ့နစ်နာချက်တွေကိုစရင်ကောက်ပြီးအစင်ခန်းစာတွေတင်ပြနေတယ်လို့ဆိုပါတယ်လိလာချက်တွေအရစီမံကိန်းကြောင့်မြေယာအသိမ်းခံရတာတွေရှိသလိုနောက်ထပ်တွေးရှိရတဲ့မြေယာဆုံးရှုံးမှုတွေလည်းဖြစ်ပေါ်နေတယ်လို့ဆိုပါတယ်ကော်မတီဝင်မန္တလေးစိန်အောင်စုအဖွဲ့ကဥက္ကဋ္ဌဦးတင်သစ်ကအခုလိုပြောပါတယ
်အခုကျွန်တော်တို့မိုးလုံးမှာတောင်ကြီးကြတဲ့အခါကျတော့ဒီပိုက်လိုင်းကဒီတောင်ရိုးတွေမှာဖြတ်ပြီးတော့တိဆောက်ထားတာကိုဆောက်ထားတယ်ဆိုတော့အဲ့ဒီကမြေစာတွေကတောင်ကြေးနဲ့ပါလာပြီးတော့ကျွန်တော်ဒီတောင်ကြီးကစိုက်ပျိုးမြေတွေစိုက်ခင်းနေတော့ကျွန်တော်တို့တောင်ပေါ်ဒေသတွေဆိုရင်ရည်တွက်တွေပေါ့ဗျာ
ဟုတ်ကဲ့
အဲ့ဒါတွေကိုထိခိုက်တာအခုကျွန်တော်တို့မိုးတွင်းမှာထူးထူးခြားခြားတွေ့ရတာတွေရှိတယ်ဗျာအဲ့ဒီဟာကအဖြစ်အများဆုံးကကျွန်တော်တို့ရခိုင်ရိုးမပေါ်မှာအဖြစ်များတယ်နောက်ကျွန်တော်တို့ရှမ်းတောင်တန်းမှာအဖြစ်များတယ်ကျွန်တော်တို့မြေပြတ်မှာတော့အဲ့ဒီလက္ခဏာအတွေ့ရနေတယ်ဗျာ
ဟုတ်
ကဲ့ရတော့ပြန်အဲ့ဒါအများဆုံးဖြစ်တာတောင်ပေါ်ဒေသတွေမှာဖြစ်တယ်ဗျာ
ဒီဆုံးရှုံးမှုတွေအတွက်ဒေတာကန်တွေစုပေါင်းပြီးဖော်ထုတ်ဖို့စီစဉ်နေတယ်လို့ဆိုပါတယ်အဖွဲ့အနေနဲ့ဒေတာကန်တွေကိုနေရာဒေတာလိုက်တင်တန်းတွေပေးပြီးလှုပ်ရှားနေတာဖြစ်ပါတယ်ရှိလာတဲ့မှာလုပ်ငန်းတွေကိုစတင်နိုင်မယ်လို့သိရပါတယ်ဒီကော်မတီလိုပဲရှမ်းပြည်မှာရှိတဲ့ရှမ်းလေသမားအဖွဲ့ကလည်းပိုက်လိုင်းကြောင့်ဆုံးရှုံးရတဲ့လယ်မြေကိစ္စကိုဒေတာကန်တွေနဲ့စရင်ကောက်ယူနေပါတယ်အလားတူမြေယာယော်ကြီးပေးရမှာတရုတ်ပြည်ဘက်မှာပေးတဲ့ယော်ကြီးနဲ့မြန်မာပြည်ဘက်မှာပေးတဲ့ယော်ကြီးကွာဟနေတဲ့ကိစ္စကိုလည်းတင်ပြဖို့ရှိတယ်လို့ဆိုပါတယ်။ရှမ်းလေသမားအဖွဲ့ကကိုဆိုင်ပြီပြောပြတာကတော
့ယော်ကြီးကဒီနှက်ခမ်းမှဆိုလို့ရှိရင်တော့ယော်ကြီးကအခုသူတို့ပေးတာကတေကကိုတေကကို120ပေါ့ဗျာ။တင်း120ဆွနီတပက်ကမ်းမှကျတော့ဟိုဘက်မှကျတော့တင်း500လောက်ရတယ်ပေါ့ဗျာ။အဲ့လိုမျိုးကွာချမ်းမှုတော့ရှိတာပေါ့ဗျာ။အာဒီပေါ်နံတူမှာကြောင့်မဲမှဆိုတော့အဲ့လိုမရတော့သူတို့ဟိုဘက်မှကျတော့တေကကို330လောက်ပဲရမယ်ဆိုရင
်အခုဆောင်ရွက်နေတဲ့လုပ်ငန်းတွေကိုဒေသခံလယ်သမား1000လောက်ပါဝင်ပြီးစရင်ကောက်ယူမှုတွေလုပ်နေတယ်လို့ဆိုပါတယ်။အခုလိုပိုက်လိုင်းကိစ္စနဲ့ပတ်သက်ပြီးပြဿနာတွေကိုဖြေရှင်းပေးဖို့ကိစ္စမှာအဓိကကတော့ချုပ်ဆိုထားတဲ့စာချုပ်ကိုပြန်လည်ပြင်ဆင်ချုပ်ဆိုဖို့ပဲဖြစ်တယ်လို့ဥတင်သက်ကပြောပါတယ်
။ကျွန်တော်တို့ကဒီပြောတဲ့အခါမှာနှစ်ဦးကိုပြောရတာမျိုးဖြစ်နေတယ်ဗျ။တဦးကတော့ဒါတရုတ်ကုမ္ပဏီပဲပေါ့ဗျာ။နောက်တစ်ဖက်ကကျတော့ကိုဆိုးအကိုပြောရတာလည်းရှိတယ်။အဲ့တော့ကျွန်တော်တို့အခုကိုဆိုးအကိုပြောတဲ့အခါမှာကျွန်တော်တို့ဦးစားပေးပြီးတော့ပြောနေတာကဒီဒီရှေ့ကကျွန်တော်တို့လက်ဘရောင်းစီမံကိန်းဆိုရင်စာချုပ်ကိုပြန်သုံးသပ်ပြီးတော့စာချုပ်အစ်ဖြစ်ပြန်ချုပ်တဲ့နမူနာရှိတယ်ဗျာ။အဲ့လိုပဲအခုပိုက်လိုင်းစီမံကိန်းကလည်းဒီစာချုပ်ကိုပြန်ပြီးတော့သုံးသပ်ဖို့လိုမယ်ဆိုတာကိုတော့ကျွန်တော်တို့အကြံပြုတိုက်တွန်းထားတာရှိတယ်ဗျာ
။ဒီအကြံပြုတိုက်တွန်းချက်ကိုကော်မတီအနေနဲ့နိုင်ငံတော်သမ္မတထံကိုပြီးခဲ့တဲ့လအတွင်းကတင်ပြပြီးဖြစ်တယ်လို့သိရပါတယ်ခင်ဗျာ။